မြန်မာနိုင်ငံကနေရာတော်များများမှာလုံခြုံရေးစိုးရိမ်မှုကြောင့်တရားရေးကစားပွဲတွေကိုအကန့်အသတ်နဲ့ကျင်းပခဲ့ရပေမဲ့လက်တလောတည်ငြိမ်နေတဲ့ရခိုင်ပြည်နယ်မှာတော့ဒီနေ့အထိတရားပွဲတွေဆက်ကျင်းပနေကြပါတယ်။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ထိန်းချုပ်ရနယ်မြေတွေကဒီတရားပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပြပလာတဲ့သတင်းကိုကိုခမောင်စွန်မြင့်ပြောပြပေးပါအောင်ခင်ဗျာ
။လက်တလောတည်ငြိမ်အေဂျင့်နေတဲ့ရခိုင်ပြည်နယ်မှာအေပီလ12ရက်နေ့ကစတင်ခဲ့တဲ့အတားတရားပွဲတော်ကိုစစ်ကောင်စီနဲ့အေအေအဖွဲ့တို့ထိန်းချုပ်ရနေရာတွေမှာကျင်းပကြတာဖြစ်ပါတယ်။ရခိုင်လက်နက်ကိုင်အေအေအဖွဲ့ဟာမြောက်ဦးနယ်ရသေးတောင်မြို့နယ်ကသူတို့ထိန်းချုပ်ထားတဲ့နေရာတွေမှာတရားပွဲတော်တွေကိုကျင်းပနေကြဆဲဖြစ်ပါတယ်။မြောက်ဦးမြို့နယ်လေးမြို့ချောင်းအတွင်းကလေးမြို့တကြံပွဲတော်ကိုဧပြီလ18ရက်နေ့ကနေ20ရက်နေ့အထိကျင်းပတာဖြစ်ပြီးလာရောက်ရေပက်ခံသူတဦးကိုဝင်းကြီး3,000ကျပ်စီကောက်ခံပါတယ်။ရခိုင်လက်နက်ကိုင်AA အဖွဲ့ကဥဆောင်ကျင်းပတဲ့တကြံပွဲတော်မှာပါဝင်ဆင်နွှဲဖြစ်တဲ့မြောက်ဦးဒေသခံအမျိုးသမီးတဦးကတော့တကြံနဲ့ပတ်သက်လို့အခုလိုပြောပါတယ်။
ဟုတ်ဒီမှာကလည်းတာဝန်ဖြစ်ပါတယ်စီချောင်းစီချောင်းတကြံရောဒီမင်းမျိုးတကြံရောပေါ့နော်တော့ဖြစ်တယ်ဆိုတော့ကိုယ့်ရဲ့တက်တော်ပေါ့နော်တက်တော်ကနေဥဆောင်ပြီးကျင်းပတာဆိုတော့အဲ့လိုမျိုးဆက်ပေါ်တော့ဖြစ်တာပေါ့အရင်ကတခါမှမခံစားဘူးရဲ့စီမျိုးပေါ့နော်အဲ့လိုမျိုးဆိုတက်တော်ဖေးရလူတွေနဲ့ဒီဒီလောင်းရတဲ့စီမျိုးအလားအဲ့ဒါလေးတစ်ခုတော့စံတင်မျိုးတစ်ခုပေးပါတယ်
ရခိုင်လက်နက်ကိုင် AA အဖွဲ့ကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေမှာတကြံပွဲတော်ကိုပြီးခဲ့တဲ့2022ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပါတယ်။ AA ထိန်းချုပ်ရာနေရာတွေမှာကျင်းပတဲ့တကြံပွဲတွေနဲ့ပတ်သက်လို့ရခိုင်နိုင်ငံရေးသမားလွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးဖေတန်းကအခုလိုသုံးသပ်ပါတယ်
။ဒီချောင်းတကြံတို့ဒီမျိုးတကြံတို့ပေါ့နော်တော်တော်ကိုစီစီကားကားစီစီပင်ပင်တွေ့ရတယ်အဲ့အရာကြောင့်ဒီနေ့အရင်နှစ်သုံးအရင်နှစ်တွေတုန်းကကြည်သူတွေတရားနဲ့ပတ်သက်ပြီးတော့မပြောပါနိုင်ခဲ့တာကိုဒီနေ့လောလောကျကျပြောရတယ်ဆိုတော့အဲ့ဒါတပိုင်းလည်းရှိတယ်လို့တစ်ဖက်က ULAA ကိုပြည်သူတွေဘယ်တော့ထောက်ခံလဲဆိုတော့နိုင်ငံရေးပုံရိပ်အားဖြင့်လည်းဒါ ULAA ကပြည်သူ့ရဲ့နိမိတ်ဆဆရှိတယ်ဆိုတော့ပြတ်တတ်နိုင်တဲ့ပွဲလေးဖြစ်တယ်။အဲ့ဒါကြောင့်ဒီလိုအခင်းချင်းဟာပြည်သူတွေက ULAA အပေါ်မှာဘယ်လောက်ထိခိုင်ခိုင်မာမာအာ၆ခါနဲ့ဆိုရင်မကဘူးပေါ့နော်ဒါတွေကရှစ်ဆက်ပြီးတော့လဲအယူအလီနဲ့ပူပေါင်းဆောင်ရွက်ဖို့ရှိရယ်သွားမယ်ဆိုတော့အဲဒါလမ်းကြောင်းအစတွေလည်းဖြစ်တာပေါ့ဒါကြောင့်ကျွန်တော်တို့ကတော့ဒီနေ့ဖြစ်တည်မှုဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေမျိုးကိုအကျိုးဆွေးမှာဖြစ်ပါတယ
်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီကြားနားလည်မှုနဲ့အပြစ်ခတ်ရက်စဲထားတာအခုဆိုရင်3လကျော်သွားပါပြီ AA အဖွဲ့ကတော့သူတို့ထိန်းချုပ်ရာနယ်မြေမှာတကြံပွဲတွေကျင်းပတာအပြင်အုပ်ချုပ်ရေးတရားစီရင်ရေးကျန်းမာရေးစတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်ခင်ဗျာ